မြွေထွေးရေဒီတစ်ပတ်မှာတော့သောရရှင်တွေအတွက်ကျမရေးဆိုင်ရာကိစ္စတွေမှာအထောက်အကူဖြစ်စေမယ့်ဘလော့တစ်ခုအကြောင်းပြောပြမလားလို့ဗ
ျဟိုတလောလေးကလည်းမြန်မာစင်းကြီးတို့အကြောင်းပြောပြထားသေးတယ်မဟုတ်လားကိုဇော်ဝင်းလိုက်ရဲ့
ဟုတ်တယ်မခင်မြွေထွေးရဲ့ဒါပေမဲ့ဒီဘလော့ကကုထုံးဆိုရတဲ့ကျမရေးဆိုင်ရာတည်ကောင်းစရာတွေယောဂဗျာတွေအကြောင်းတည်ကောင်းစရာတွေကိုရေးပြထားတာလေ
ကဲပြောပါဦးဘသူဘလော့များလဲ
ဒေါက်တာတူရင်လိုင်ဝင်းရဲ့ Academic Medicine ဆိုတဲ့ဘလော့လေသူကအကြောင်းပြတာမကြသေးပေမဲ့စာရေးတာဝါသနာပါတာလူနာနဲ့ဆရာဝန်တွေအကြားကဆက်ဆံရေးမှာလိုအပ်ချက်ရှိတာတွေကိုမြင်မိရကနေပြီးတော့ဒီဘလော့ကလေးကိုစာရေးပြစ်သွားတာပါတဲ့
ကျွန်တော်ကပထမတော့ဟိုကြောင်းပြတော့ကျွန်တော်တို့ကဘာမှတိတ်လောက်ဆက်မရှိဘူးဗောနော်အဲအဲ့ချိန်နေမှာကျွန်တော်ကစဉ်းစားကြည့်အဲ့မှာဘာလို့တော့ဖြစ်လဲဆိုတော့ဒါနယ်ရဲမှာလေဆရာဝန်နဲ့လူနာတွေကြားမှာအချင်းများမှုတွေဆရာဝန်တွေဘက်ကလည်းလူနာတွေကိုမစင်းပြနိုင်လူနာတွေဘက်ကလည်းဟိုဆရာဝန်တွေဘက်ကလည်းလူနာတွေစင်းပြဖို့အချိန်တွေကလူနာတွေဘက်ကလည်းအဲ့လိုမျိုးအမလို့အမများဖြစ်နေလေအဲ့လိုမျိုးပြဿနာတွေဖြစ်တော့ကျွန်တော်တခုစဉ်းစားမိတယ်ဘယ်လိုလဲဆိုတော့ကျွန်တော်ဒီမှာအဲ့လိုမျိုးလူနာတွေကို health education ပေါ့လေပေးချပေးနိုင်တဲ့မရှိဘူးမရှိဘူးဆရာဝန်ကြီးတွေကြောက်လေအရန်လှုပ်ရှုပ်နေရတယ်မဖြေနိုင်ကြဘူးနော်လူနာတွေဒီမှာသူတို့ဒီမှာသိကျင်တဲ့ဟာတွေအများကြီးရှိနေအဲ့ဒါကိုကျွန်တော်အဲ့ quality ကိုဝင်ဖြည့်ကျင်တယ်အဲ့လိုမျိုးပေါ့နော်ဆရာဝန်တွေလူနာကြားမှာအဲဒီအငင်းပွားမှုတွေမဖြစ်အောင်ပေါ့လေကျွန်တော်ကအဲ့လိုမျိုးလူနာတွေသိကျင်တာကိုလည်းကျွန်တော်ဖြေပေးတယ်အဲ့တို့ဒီနေ့ထင်တဲ့ဟာလေးတွေကိုကျွန်တော်အဲ့လိုမျိုးကျမ်းမာရေးပညာရေးအနေနဲ့ရေးတဲ့အဲ့လိုမျိုးကနေရစတာပေါ့လေကျွန်တော်ကအဓိကကတော့ဟိုသူတို့အနေနဲ့မေးချင်တာလေးတွေမေးလို့ရအောင်ဆိုပြီးတော့ကျွန်တော်အဲ့ site ကိုစလုပ်တာခင်ဗ
ျဟုတ်တယ်နော်ဒေါက်တာသူရိန်လိုင်ဝင်းပြောတော့မှပဲသိထားမိတယ်ဆေးကန်းတွေမှာဒီလောက်ပြဿနာမကြီးလာပေမဲ့မြန်မာနိုင်ငံကဆေးရုံတွေမှာကြာတော့ဆရာဝန်အရေးအတွက်နဲ့လူနာဥယျာဉ်မမျှတဲ့အခါမျိုးမှာအခုလိုမတူတာနားလည်မှုလွဲမလာတွေဖြစ်နိုင်တာပဲ
ဒါပေါ့ဗျာဒီလိုပဲတဖြည်းဖြည်းစူးစမ်းတိဆောက်ယူရမှာပေါ့ဒီလိုဘလော့မျိုးကအများစုအတွက်အကျိုးဖြစ်စေပါတယ်။သူလဲရေးရင်နဲ့ပဲလိုအပ်ချက်ကလေးတွေမြင်လာပြီးတော့တဖြည်းဖြည်းတိုးချက်ရေးလာတာပေါ့လေ
။ကျွန်တော်စတော့ကတော့ဟိုသိပညာပေးဆိုင်ရာတွေပဲရေးတာခင်ဗျ။နောက်ပိုင်းကျတော့မှဟိုသူတို့ပြီးတင်တာလေးတွေကိုပါကျွန်တော်အဲ့လိုမျိုးရေးလာတာပေါ့လေ။လူနာတွေနဲ့လည်းဟိုအများပြန်ဒီဖေးကပြင်ဖေးကဒီမှာဆိုရင်လည်းဖေးထုမှတိုက်တာလို့ပါလို့ရှိတာ哦။အဲ့လိုမျိုးဆိုတော့လူနာတွေဘက်ကလည်းဆရာဝန်တွေပို့ပြီးနားလည်လာအောင်ပေါ့လေ။အပြည့်ဆရာဝန်တွေရဲ့အထက်ခဲတွေပို့ပြီးနားလည်လာအောင်။နောက်ပြီးတော့ပြီးသင်ပြီးထိုက်တဲ့ကျန်းမာရေးပြဿနာတွေကိုလည်းသိလာအောင်ပေါ့။အခုကဒီမှာဟိုလူနာတွေကလည်းဘယ်သူမှမေးရမှာမသိဘူးလေကျွန်တော်တို့ဒီမှာလည်းကျမကြီး site ကရှားရတာကိုအဲ့ဒါဆိုတော့ကျွန်တော်ကအဲ့လိုမျိုးစလုပ်ဖြစ်သွားတာ
မြန်မာနိုင်ငံမှာကလည်းအစိုးရကျမကြီးစောင့်ရှောက်မှုစနစ်ရှိတယ်ဆိုပေမဲ့လုံလောက်မှုမရှိတော့ကျမကြီးဆိုင်ရာလိုအပ်ချက်တွေနောက်အသိပညာပေးမှုအနေထားတွေကအများကြီးလိုအပ်နေတာမဟုတ်လားကိုစုံဝင်းလိုက်ရဲ့ရေးမယ်ဆိုရေးစရာတွေကအများကြီးပဲနေမှာပေါ့နော်
ဟုတ်တယ်မခင်ဖြစ်တွေ့ရဲ့အဲ့ဒီအထက်ကမှကိုကဘာကိုဦးစားပေးရေးသင့်တယ်ဆိုတာကိုချင့်ချင်ပြီးတော့လိုအပ်ချက်နဲ့ကန့်ညီအောင်ပညာပေးအလုပ်ကိုလုပ်ရတာပေါ့ဗျာ
အဓိကကတော့ကျွန်တော် private လုပ်တဲ့အချိန်မှာဟိုပထမဆုံးကျွန်တော်လုပ်တာဒီမြန်မာနိုင်ငံမှာအဖြစ်များတဲ့ယောဂတွေကိုကျင်းစတယ်တော်တော်များပါဗောနော်အဖြစ်များတဲ့ယောဂတွေကျင်းစတယ်နောက်တော့လူတွေအသိဉာဏ်ဟိုအဖြစ်တော့များတယ်ဒါပေမဲ့လူတွေအသိဉာဏ်နည်းနေသေးတဲ့ဟာပေါ့လူတွေဒီ health education နည်းနေသေးတဲ့အပိုင်းကိုကျွန်တော်တို့ရတယ်ဥပမာပြောရင်ဟိုတချို့ကထင်တယ်ဟိုကဥမာလေးဖြတ်တာဆိုရင်ပေါ့နော်တချို့ကဒီခန္ဓာကိုယ်မှာရှိတဲ့အတွေးကြောတွေပြပောက်တာလို့ထင်တယ်အမှန်တော့ခေါင်းအားဟာဖြစ်တာပေါ့နော်အဲအဲ့လိုမျိုးအဖြစ်များတာနေပြီးတော့ကျွန်တော်လူတွေနားလည်မှုလွဲနေတဲ့အပိုင်းစီကိုသွားတယ်ဟိုနောက်တစ်ခုကကြတော့အဖြစ်များတယ်ဒါပေမဲ့ဆရာဝန်တွေဘက်ကနေပြီးတော့သူတို့ဘယ်နေရာမှမရှာဖတ်လို့မရတဲ့ဟာကြီးသွားတယ်ဥမာကျွန်တော်ပြောရရင်ဟိုဗစက်ထဲမှာအနာဖြစ်တဲ့ဟာမျိုးလို့ပေါ့ကျွန်တော် SOS အစာနဲ့ပတ်သက်ပြီးကျွန်တော်ရေးဦးတယ်အဲ့ဒီဟာကကြတော့လူတွေမှာလူငယ်တွေရောလူကြီးတွေရောအញ្ញမ်းဖြစ်တယ်ဗစက်ထဲမှာအနာလေးတွေအချီအနာလေးတွေဖြစ်တယ်အားဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ဘယ်သူမှရှင်းပြပေးမဲ့သူမရှိဘူး။စာရက်စာရန်တွေအဲ့လိုမျိုးစာအုပ်စာပေတွေလည်းမရှိဘူး။အဲ့လိုမျိုးဆိုတော့သူတို့အနေနဲ့ကတခြားဘယ်နေရာမှသိနိုင်ကြမရှိဘူး။အဲတခါကျွန်တော်ရေးဘူးလေဟိုအိတ်ဆက်ချင်းနဲ့ဆိုင်တဲ့ယောဂဆန်းတွေလေဟိုမှဘလူးစီယာတို့ဘာလို့လေခမင်းလုံးတစ်ဖီ၆တာတို့ဘာလို့အဲ့အဲ့ဒီကျတော့လူရသိတယ်ဖြစ်လိဖြစ်တာလည်းရှိတယ်အရန်လည်းအဖြစ်များတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီဟာနဲ့ပတ်သက်လို့ဖတ်စရာဘာမှမရှိဘူး။အဲ့လိုမျိုးဟာတွေကိုလည်းကျွန်တော်ကသွားတယ်
အကြောင်းပြတာသိမကြသေးပေမဲ့ဒီလိုစာတွေရေးနိုင်တယ်ဆိုတော့စာတော်လုံးလို့ပဲဖြစ်ရမယ
်။အင်းအဲ့ဒီအချက်ကအဓိကကြသလိုကျောင်းပညာအပြင်ပြင်ပလေ့လာမှုအားလည်းလိုတာပေါ့ဗျာ
။အခုမှကျောင်းပြကြတာဆိုတော့ကျွန်တော်ကစာအုပ်တွေအများကြီးကြည့်ရတယ်လို့ဟိုပါလေ။ကျွန်တော်ဟိုဟာ subject တစ်ခုရေးမယ်ဆိုရင်ကျွန်တော်အဲ့ဒီဟာနဲ့ပတ်သက်တဲ့စာအုပ်တွေကိုလည်းကျွန်တော်ပြန်ရှာတယ်။ပြီးတော့ internet မှာလည်းကျွန်တော်ကြမ်းကုတ်ကြမ်းကားတွေအကုန်လုံးပြန်ကြည့်ကြည့်ရတယ်။အဲကျွန်တော်စာတစ်ပုဒ်ရေးမယ်ဆိုရင်တော့တော်တော်ကြီးအချိန်ပေးရတယ်။ဘာလို့ကျွန်တော်ရေးလိုက်တဲ့အမှားတစ်ခုကြောင့်တို့အဲ့လိုမျိုးအယူဆလွဲသွားမှာအဲ့တော့တခုခုသူတို့ပုံပေါ်ပြဿနာဖြစ်သွားမှာဟိုကျွန်တော်စာဖတ်တဲ့တွေပေါ်ပြဿနာဖြစ်သွားမှာကျွန်တော်ရမ်းဆိုးတယ်လीအဲ့တော့ကျွန်တော်မကူညီနိုင်အောင်မှာအဲ့လိုမျိုးတော့လုံးဝအဖြစ်မခံဘူးကျွန်တော်အဲ့ဒါကြောင့်လို့ကျွန်တော်စာရေးတဲ့ခါမှာတော့အဓိကကအခိုင်အခန့်ဖြစ်မှာပဲကျွန်တော်ကအဲ့ဟာကိုဝက်ပေါ်တင်တယ်ခင်ဗျကျွန်တ ကျွန်တော်လက်စားအများကြီးဖတ်ပြတယ်ဖတ်တဲ့သူတွေအတွက်လည်းအကျိုးရှိတယ်သူကျွန်တော်အဲ့ဒီဟာကိုလောက်တာခင်ဗျ
ဒေါက်တာသူရင်လဝင်းရဲ့ဘလော့ပေါ်ကစီးပညာအကြောင်းဆောင်ပါတွေကိုဖတ်ရှုနိုင်ကြတဲ့အပြင်ကျမရင်းနဲ့ဆိုင်တဲ့သိကျင်တဲ့မိကွန်းတွေမေးလို့ရအောင်ဆွေးနွေးမေးမြန်းခန်းဆိုပြီးတော့ဘလော့ရဲ့ထိတ်ဆုံးမှာနေရာလေးသတ်မှတ်ပေးထားတယ်လေအဲ့ဒီမှာမေးတဲ့မိကွန်းတွေကိုအားလုံးကမြင်နိုင်တာမို့ခုနာမည်ကိုမဖော်ပြခြင်းလည်းရပါတယ်တဲ့ပြိတ္တအများစုကိုထိခိုက်ညံ့နာစေမဲ့ညဉ့်ညံ့တဲ့မိကွန်းတွေကလွဲလို့စိတ်နစ်သက်ရာကိုမေးနိုင်ကြပါတယ်တဲ့ဗျာဒေါက်တာသူရင်လဝင်းရဲ့ဘလော့လိပ်စာကတော့ academicsmedicines.blogspot.com ဖြစ်ပါတယ်စလုံးပေါင်းကတော့academicsmedicines.blogspot.com ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်တို့အနေနဲ့လဲကိုရိုင်းရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြားတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင
်ဝေဖန်ချံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်ဒီနေ့ငွေနေ့ညနေနဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ